စစ်ကောင်စီတပ်တွေနဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မော်တာကြီးစံကြားရောက်ပောက်ကွဲမှုကြောင့်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့အနည်းဆုံးလူ2ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားရွာတရွာမှာဒေသစံတော်ကြီး2နာရီကျော်လောက်မှာမော်တာကြီးထိမှန်ပြီးတော့အသက်40ရှစ်နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသူအမျ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့ဒဏ်ရာပြင်းထန်ပါတယ်လို့ကော့စ်ပဇာအခြေဆိုင် MSF အဖွဲ့ဝန်ထမ်းတယောက်ကပြောပါရတယ်။တချိန်ထဲမှာပဲတိုက်ပွဲတွေတွင်မှာတော့ရခိုင်တပ်တော်အေအေကအသာကြီးရလာတာကြောင့်နေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်16ယောက်ထက်မနည်းကိုလည်းစောင့်ရှောက်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကမနေ့တုန်းကပဲပြောဆိုထားပါတယ်ရှင်။